အမေရိကန်အာဆီယံထိပ်သီးအစည်းအဝေးဟာအာဆီယံနိုင်ငံတွေနဲ့လက်တွဲပဲအဖြစ်ရပ်တည်တဲ့ဆက်ဆံရေးခိုင်မာမှုကိုထင်ဟပ်တဲ့အစည်းအဝေးဖြစ်တယ်လို့ပဲအာရှပစိဖိတ်ရေးကိစ္စတွေပြင်ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်လို့လည်းမဖြစ်မနေဆွေးနွေးကြမယ်ကြောင်းအမေရိကန်သမ္မတကအင်ပီရိုကိုပြောဆိုပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာယူကရိန်းကိစ္စကအဓိကပါဝင်မဲ့အကြောင်းအရာဖြစ်ပါတယ်နောက်ဆုံးကြေညာချက်ကတော့24နှစ်အရွယ်တွင်တော့အပိသက်ထုတ်ပြန်နိုင်မယ်မမျှော်လင့်သေးဘူးဆိုပြီးတော့အင်ပီရိုပြောခွင့်ရဂျမ်စကီကမနေ့ကသတင်းစာရှင်းလင်းပွဲအတွက်မှာ VOA အမီကိုပြန်လည်ဖြေကြားတာပါ
So on the ASEAN summit, Ukraine will absolutely be on the agenda in terms of what the final communique will look like. I don't expect it will be
အပြာနာဆွေးနွေးပြောဆိုစရာတွေရှိနေသေးဖြစ်ပြီးတော့ Ukraine ပေါ်မှာ Russia ရဲ့ကျူးကျော်မှုကိုစန့်ကျင်တဲ့နေရာမှာ ASEAN ခေါင်းဆောင်တွေရဲ့ပါဝင်မှုကအရေးကြီးပါတယ်လို့အိမ်ပြီးတော့ပြောခွင့်ရသူကပြောပါတယ်။ ASEAN 8တောင်အာရှနိုင်ငံတွေထဲမှာတမိုင်းကြောင်းအရ Russia နိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတွေရှိသလိုပဲတနနိုင်ငံနဲ့တနနိုင်ငံရည်တည်ချက်မတူတာကို American အစိုးရအရာရှိတွေကလက်ခံပြောဆိုပါတယ်။ဒါမှမဟုတ်ရုရှားနိုင်ငံရဲ့ကျူးကျော်မှုကိုတညီတညွတ်ထဲရပ်တည်ဆန့်ကျင်နေအောင်လို့အာဆီယံခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌဌာနအတိုင်ပင်ခံ Derek Shollick ကပြီးခဲ့တဲ့ရက်ပိုင်းအတွက်မှာ VOA နဲ့တီးတန့်တွေ့ဆုံမိမြန်ကမှာပြောဆိုထားပါတယ်။ယူကရိန်းရေးပြင်အာရှပစိဖိတ်ဒေသကုံတွေးရေးနဲ့လူမျိုးရေးကိစ္စရပ်တွေနောက်အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းသွားလာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြမယ်အကြောင်းအမေရိကန်ယာရှိတွေကပြောဆိုထားပါတယ်။